တော်ရှင်များခင်ဗျာဒီဇင်ဘာ22ရက်တရုတ်ဆိုရအဘောဂလိုဘယ်တိုင်းသတင်းစာမှာမြန်မာပြည်တွင်ငြိမ်းချမ်းရေးဟာတရုတ်ပြည်လုံခြုံရေးအတွက်အရေးကြီးတယ်ဆိုတဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်မြန်မာနိုင်ငံတိုင်းရင်းသားများဒီမိုကရေစီမဟာမိတ်တပ်ပေါင်းစု MNDAA တရားမျိုးသားလူမျိုးရေး TNLA နဲ့ရခိုင်ပြည်သမတော် AA တို့ရဲ့ဒီဇင်ဘာ22ရက်နေ့ပူးတွဲကြေညာချက်မှာမျိုးသားပြည်내ရှင်ကြားစီရေးနဲ့ပြည်တွင်ငြိမ်းချမ်းရေးဖြစ်ထွန်းလာဖို့အတွက်အစိုးရရဲ့အောက်ထက်မှုတွေအပေါ်ထောက်ခံတဲ့အကြောင်းစီရီပိပခရီနဲ့နိုင်ငံကြီးပြဿနာတွေကိုတွေ့ဆုံဆွေးနွေးမှုတွေကနေပြီးတော့တဆင့်ဖြည့်ဆင်းရေးအတွက်ဆိုရောင်းတဲ့အတူလက်တွဲဆောင်ရွက်လူကြောင်းဖော်ပြထားပါတယ်။ညီညာကြီးစိုးစိုးရအောင်နိုင်ငံကြီးအရာထိတွေ့ဆက်ဆံရေးလမ်းခက်နိုင်အောင်စီရီအစီအစဉ်တွေကိုဆိုင်းငံ့ထားဖို့လူလာတဲ့အကြောင်းအစိုးရဘက်ကလည်းအလားတူလူလာလိမ့်မယ်လို့တရင်သားအဖွဲ့၃ဘက်ကမျှော်လင့်ကြောင်းဒါ့အပြင်ပြည်တော်စုနိုင်ငံကြီးဆွေးနွေးမှုပူးတွဲကော်မတီ UBDGC နဲ့တရုတ်အစိုးရတို့လည်းမြန်မာညီညာကြီးလုပ်ငန်းစဉ်မှာပါဝင်စေလူကြောင်းဖော်ပြထားပါတယ်။တော်တော်အနေနဲ့2015ခုနှစ်ကလည်း2015ခုနှစ်ကတည်းကပြန်လည်စတင်ခဲ့တဲ့မြမပြည်မြောက်ပိုင်းကတိုက်ပွဲတွေရက်စဲတော့မဲ့အခြေအနေမှာရှိနေတယ်လို့လည်းဆိုပါတယ်။အဲဒီနောက် UBDGC ရဲ့ကြေညာရမှာတာရင်သားနှင်းသက်ကိုင်းအဖွဲ့တွေအားလုံးညီညာရေးဖြစ်စဉ်မှာပါဝင်နိုင်ဖို့ဆောင်ရွက်နေတဲ့အကြောင်းမြောက်ပိုင်းအဖွဲ့၃ဖွဲ့နဲ့အပြည့်အစုံရက်စဲနိုင်အောင်ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းထုတ်ပြန်ခဲ့ပါတယ်။UBDGC ကညှိနှိုင်းမှုတွေဆက်လက်ပြီးတော့ဆောင်ရွက်မှာဖြစ်ပြီးဒါမှလည်းလက်မှတ်မထိုးရသေးတဲ့အဖွဲ့တွေပါဝင်လာနိုင်မှာဖြစ်ပါတယ်။ကိုယ်သိစဉ်အစိုးရလက်ထက်ကဘူးချိန်ဆွေးနွေးညှိနှိုင်းပြီးခဲ့တဲ့နောက်2015အောက်တိုဘာလမှာအဖွဲ့၈ဖွဲ့နဲ့အပြည့်အစုံလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။ NLD အစိုးရလက်ထက်မှာလည်းဒီကိစ္စကိုအရေးကြီးကိစ္စဖြစ်သတ်မှတ်ပြီးအဖွဲ့အစည်းအစ်တွေရန်ရယာအစ်တွေထူထောင်ခဲ့ပါတယ်။နိုင်ငံတော်တိုင်ပိုင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်ကိုယ်တိုင်အမျိုးသားရှင်ကျားစီရေးကိုအဓိကနိုင်ငံတော်ကိစ္စအဖြစ်ပြီးခဲ့တဲ့နှစ်မှာအစိုးရအနေနဲ့အမျိုးသားရှင်ကျားစီရေးကိစ္စတိုးတက်မှုတွေရရှိခဲ့ပါတယ်တဲ့။ဒီနှစ်ဖေဖော်ဝါရီလမှာနောက်ထပ်လူမျိုးစုလက်နက်ကိုင်အဖွဲ့၂ဖွဲ့အမျိုးသားအဆင့်အပြည့်အစုံလက်မှတ်ရေးထိုးခဲ့လို့အချမ်းရင်းဆယ်ဖွဲ့လောက်သာကျွန်တော်တို့လည်းတဲ့ဒါပေမဲ့အခုလိုအစိုးရကမျိုးသားရှင်ကျားစီရေးကိုတွန်းပီတင်နေချိန်မှာပဲဗမာလူမျိုးကြီးအမျိုးသားရေးဝါဒကလည်းကြီးထွားနေစေဖြစ်နေပါတယ်တဲ့တိုင်းရင်းသားအဖွဲ့အတော်များများကလည်းအစိုးရနဲ့စစ်တပ်ဟာဗမာတွေကိုကူစားပြုနေတယ်လို့ပဲသတ်မှတ်ထားကြတာပါလို့ဆောင်းမကဆိုပါတယ်ဒီတော့အစိုးရစစ်တပ်နဲ့လူမျိုးစုလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေမကြာခဏဖြစ်ပွားနေရပါတယ်အထူးသဖြင့်ရှမ်းနဲ့ကချင်ပြည်နယ်တွေမှာဖြစ်ပွားနေတာပါမျိုးသားရှင်ကျားစီကြီးအတွက်အဓိကအတားအဆီးတွေကရိုးရရင်ချင်းမှုပညာရေးနဲ့ဘာသာရေးစတဲ့အချက်တွေမှာမညီမျှဘူးဆိုတဲ့ခန်းစားချက်တွေပဲဖြစ်ပါတယ်လို့ဆောင်းမကဆိုပါတယ်။ဒီနှစ်မှာတရုတ်နဲ့မြန်မာထိပ်တန်းခေါင်းဆောင်တွေမြန်မာပြည်မြောက်ပိုင်းကိစ္စဆက်လက်ပြီးတော့စူးစမ်းကြကြပါတယ်။အဓိကအနေနဲ့ကတော့နေဆက်တစ်လျှောက်ဒီငိမ့်အေဂျင်ရေးပဲဖြစ်ပါတယ်။မြန်မာလူမျိုးစုပြည်ပခတ်တွေအားလုံးကိုညှိနှိုင်းဆွေးနွေးမှုတွေကနေပြီးတော့တဆင့်ဖြည့်ဆည်းမှုဆိုတာလက်တွေ့မကျပါဘူးတဲ့။ဒါပေမဲ့ဆက်ဆက်မပြတ်ညှိနှိုင်းဆွေးနွေးမှုတွေအားလုံးနဲ့တင့်တော်တဲ့ဖြည့်ဆည်းမှုတွေကိုဆောင်ကြရမှာဖြစ်ပါလေတဲ့ဒါပေမဲ့ဒီဖြစ်စဉ်ထဲမှာပါဝင်ပတ်သက်တဲ့မြန်မာအဖွဲ့အားလုံးရိုးသားဖြောက်မှတ်ဖို့ယုံကြည်မှုရှိဖို့စိတ်ရှိသီးခံဖို့လိုအပ်ပါလေစီလုံးငင်းချမ်းတရားဝါပြောတဲ့ဒီမိုကရေစီမြန်မာနိုင်ငံကိုမြင်တွေ့လိုပါလေလို့ဂလိုဘယ်တိုင်းဆောင်းမကရေးသားဖော်ပြခဲ့ပါတယ်တော်တော်ရှင်းပါခင်ဗျာဒီဇင်ဘာ18ရက်ဖက်ဒရယ်သတင်းဌာနကမြန်မာနိုင်ငံမှာမျိုးရပြဿနာတွေကိုဖြေရှင်းနိုင်ရေးရည်ရွယ်ချမှတ်ခဲ့တဲ့ဥပဒေဟာပြည်ပခန့်စီကိုဥတည်သွားနိုင်တယ်ဆိုတဲ့ဆောင်းမတစ်ပုဒ်ဖော်ပြခဲ့ပါတယ်မကြခင်ကအစ်စ်ပြင်ဆင်ပြထားလိုက်တဲ့ဥပဒေဟာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်လူကြီးကငင်းချင်းကြီးဆွေးနွေးပွဲတွေအပေါ်တိကျစေတဲ့အကြောင်းတန်းနဲ့ချီတဲ့ဒေသခံတွေကလည်းညီမဲ့ရာမဲ့ဖြစ်သွားစေနိုင်တယ်လို့ဖက်တာသတင်းဆောင်မကဆိုပါတယ်။၂၀၁၂မြေလူမြေရိုင်းစီမံခန့်ခွဲရေးဥပဒေဟာငင်းရပြဿနာတွေကိုဖြေရှင်းနိုင်မှုနဲ့ညီမဲ့ရာမဲ့အခြေအနေကိုရှော့ချနိုင်ဖို့ရည်ရွယ်ခဲ့တာဖြစ်ပါတယ်တဲ့။အဲ့ဒီဥပဒေဟာမြန်မာနိုင်ငံဧရိယာရဲ့သုံးပုံတစ်ပုံရှိတဲ့ပြည်내အများစုကလက်နက်ကိုင်အဖွဲ့တွေနဲ့သက်ဆိုင်နေပါတယ်။အော်ဒီဘလာ30ကျင်းဒီကပြင်ဆင်လိုက်တဲ့ဥပဒေအရမြေလူမြေရင်းတွေကိုသုံးစွဲသူမြေသူမဆို2019ခုနှစ်မတ်လမှာတရားဝင်ပတ်ဆိုင်ခွင့်ရှောက်ထားရမယ်လို့ကြေညာခဲ့ပါတယ်။အဲ့ဒီပြင်ဆင်ချက်ဟာ2015အမျိုးသားအပြည့်အစုံသဘောတူညီချက်ကိုချိုးဖောက်ရရောက်တယ်လို့ KNU အဖွဲ့ကဆိုပါတယ်။အဲ့ဒီစာချုပ်ကိုလက်နက်ကိုင်အဖွဲ့၉ဘက်ကလက်မှတ်ရေးထိုးခဲ့တာပါ။အပြည့်အစုံစာချုပ်အရတရင်သားရွာရွာတွေရဲ့မြေရအခွင့်အရေးတွေကိုအပြည့်အစုံအဖွဲ့တွေကအတည်ပြုပေးရမှာဖြစ်တယ်လို့ KNU ပြောခွင့်ရသူတော်လူမှုကပြောပါတယ်။အခုပြင်ဆင်တဲ့ဥပဒေမှာဒေသခံလူစုရဲ့အခွင့်အရေးတွေလူအခွင့်အရေးစာရင်းစာညွှန်းတွေကိုအလေးမထားဘဲညီညာရေးတည်ဆောက်မှုကိုလည်းအပြတ်သွားစေတယ်လို့ဆိုပါတယ်ဒီဥပဒေအရရိုးရဆင်ဆက်လုပ်ကိုင်စားတော့နေတဲ့ညီညာသုံးဆွဲခွင့်ဆုံးရှုံးသွားရမယ့်အခြေအနေစိုက်နေတယ်လို့လည်းဖော်ပြထားပါတယ်မြေကိုမှတ်ပုံတင်ရင်လည်းဒေသခံတွေရဲ့အမိုင်းဆိုင်ရာယဉ်ကျေးမှုအစဉ်အလာဆိုင်ရာအခွင့်အရေးတွေဆုံးရှုံးသွားမှာဖြစ်ပြီးမှတ်ပုံမတင်ရင်လည်းအဲ့ဒီမြေပေါ်ကနှင်ထုတ်ခံရထုံတန်းအကျခံရဒဏ်ငွေချမှတ်ခံရနိုင်ရည်ရှိနေတယ်လို့လည်းဥပဒေအဖွဲ့တွေကပြောပါတယ်ဒီကိစ္စပေါ်အစိုးရမြေယာကော်မရှင်ကလည်းတစုံတရာရှင်းလင်းပြောဆိုတာတွေမရှိကြောင်းလည်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာ2011ခုနှစ်ကစလို့ နိုင်ငံရေးစီးပွားရေးကန့်သတ်ချက်တွေဖြစ်လျှော့လာချိန်မှာတစ်ဖက်မှာမြေယာပြဿနာတွေကတိုးပွားလာခဲ့တာလို့တက်ကြွလှုပ်ရှားသူတွေကဆိုပါတယ်စပြိုရည်ပေါ်အမိပြုပြီးတော့နေရတဲ့တိတဲ့ဒေသနေ86ခန်းလုံးသောလူဦးရေဟာစက်မှုလုပ်ငန်းတွေအတွက်နိုင်ငံခြားရှိသည့်မြို့နယ်မှုတွေဝင်ရောက်လာတဲ့ဒဏ်ကိုခါစားခဲ့ကြရပြီးမြေမဲ့ရမဲ့ဘဝကိုရောက်ခဲ့ကြရတယ်လို့ဆောင်းပါးကဆိုပါတယ်။ပြည်တွင်းပြည်ပလူအခွင့်အရေးအဖွဲ့တွေကတော့လက်ရှိပြင်ဆင်ထားတဲ့မြေယာဥပဒေကိုဆိုင်းငံ့ထားဖို့တောင်းဆိုနေကြကြောင်းဆောင်းပါးမှာဖော်ပြထားပါတယ်ခင်ဗျာ။